နေချာဆောက်တာ PGF ကနှုတ်ထဆာတင်ထားတဲ့ဘရင်တိုင်းသားအရာရှိ90ကျော်ဟာတမတော်တာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းပြီးနောက်နှုတ်ထမဲ့အစီအစဉ်ကိုပြန်ရုပ်သိမ်းဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးမှာပါ။ကျွန်တော်နိုင်ကုန်းအိမ်ပါ။ဘရင်ပြည်နယ်ထဲမှာတရားမဝင်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ဆက်နေနေတယ်ဆိုပြီး PGF တပ်ဖွဲ့ခေါင်းဆောင်တွေဖြစ်ကြတဲ့ပူမူကြီးစောချစ်တူ၊ပူမူတင်ဝင်းနဲ့ပူမူမုတ်တုံတို့ကိုနှုတ်ထဖို့တမတော်ကဖိအားပေးခဲ့တာကိုကန့်ကွက်တဲ့အနေနဲ့ဒီဇင်ဘာ14ရက်နေ့ကရှေ့တောင်တိုင်းစစ်တပ်နာချုပ်ကိုလက်ချဆောင်တပ်ဖွဲ့အရာရှိ90ကျော်နှုတ်ထဆာတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့တပတ်ထဲမှာပဲတမတော်ရာရှိသူနဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်နှုတ်ဆက်စာတင်ထားတာကိုပြန်ရုပ်သိမ်းဖို့ပြင်ဆင်နေကြောင်း BGF ပြန်ကြားရေးရာရှိပုံမှုနိုင်မောင်စောကပြောပါရစေ
။ကျွန်တော်တို့ဒီနှုတ်ကတော့ပြန်ရုပ်သိမ်းမယ်လို့ရှိရတယ်။ဒါရှိဒီတိုင်းမှာပေါ့။ငါနေတဲ့ပုံမှန်တိုင်းနဲ့ပြန်နေ
ပါ။ BGF ရာရှိသူနှုတ်ဆက်စာတင်ထားတာကိုပြန်ရုပ်သိမ်းမယ်ကြောင်းအဖွဲ့ရဲ့ထိပ်တန်းခေါင်းဆောင်ပုံမှုကြီးစောချစ်သူကလည်းသတင်းမီဒီယာတချို့ကိုပြောဆိုထားပါရစေ။ဒါပေမဲ့လည်းဘုံမူကြီးစောချစ်သူအပါဝင်ထိတ်တန်တမှု၃ယောက်ကိုထွက်ဖို့တမတော်ကဖိအားပေးထားတဲ့ကိစ္စပြည်လည်မှုရရှိဖို့ကတော့ဆက်လက်ညှိနှိုင်းရအောင်မှဖြစ်ကြောင်းလဲ PGF ဖွဲ့ရဲ့ပြန်ကြားရေးရရှိဘုံမူနိုင်မောင်စောကပြောပါတယ
်။မလို့စေတော့ဒီလက်ထက်ကိုင်းတဲ့ပုံမှာလည်းတို့ကနေရှင်းပြပုံမှာရှိမှာနော်။ကျွန်တော်လည်း policy နဲ့ဒီလိုပုံစံမျိုးရတယ်။ကျွန်တော်တို့ဒီအဝလက်ခံတော်ရတဲ့စီပြီးတော့နော်။မတဲတော့လေအရှင်ကြရင်တော့ချက်ဆောက်ကြည့်ရမှာပေါ့နော်အခုချိန်မှလည်းနေနေတယ်ပေါ့ကျွန်တော်ကတော့ဟိုပြည့်စည်တဲ့လမ်းကြောင်းတော့မရှိတော့ဘူးတင်ပါတော့နော်အကောင့်တော့တခုခုတော့လမ်းနဲ့တော့ဘက်ကလည်းဒီတမတော်ဘက်ကလည်းဒီအခြေခံပြည့်စည်မှုခံတယ်လို့ကျွန်တော်ဘက်ကလည်းဒီကံရေးလို့လည်းမပြည့်စည်သေးဘူးလေ
ကရင်ပြည်နယ်ထဲမှာကာစီနိုလောင်းစားရုံနဲ့ဥပဒေမဲ့လုပ်ရတွေကြီးစိုးနေတယ်ဆိုပြီးသတင်းတွေထွက်လာခဲ့တဲ့ရွှေကုတ်ကူစီမံကိန်းမှာဒေသခံ BGF တပ်ဖွဲ့တွေပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုပြီးတော့ဇင်နစ်ဆန်ပိုင်းတို့က BGF ခေါင်းဆောင်၃ဦးဖြစ်တဲ့ဘုံမူကြီးစောချစ်တူ၊ဘုံမူစောတင်ဝင်း၊ဘုံမူစောမုတ်တုံတို့ကိုတပ်မတော်ခေါင်းဆောင်တွေကနေရာသူကနေနှုတ်ထွက်ဖို့တရားပေးခံခဲ့ရတာပါထိုက်တန်တမှုတွေဖိအားပေးနှုတ်ဆက်ခိုင်းခဲ့တာကြောင့်တပ်ဖွဲ့ဝင်တွေကမကျေနပ်မှုတွေပေါ်ပေါက်နေရတယ်လို့လည်းအမည်မဖော်လိုသူ BGF တပ်မှုသူကပြောပါတယ
်ဒီစားသူတို့လူကြီး၃ယောက်ကထွက်ခဲ့သူ့အောက်ကလူတွေကမကျေနပ်လဲတကယ်လို့ထွက်ခဲ့အကိုလို့ထွက်မယ်အဲ့ဒီလူကပြင်းနာတာပေါ့လေအကိုလို့ထွက်လာလူကြီးတွေကလည်းမသိထွက်ကြအောင်ဒီဝါရေးစာတတ်တဲ့လူ၃ယောက်ကထွက်ခဲ့တာအဲ့ဒီလူကြီး
နေချာဆောက်တအရာရှိတွေအစုလိုက်ပြုံလိုက်နှုတ်သက်စာတင်ခဲ့ပြီးနောက်ဇန်နဝါရီလ15ရက်နေ့မှာပဲတမတော်အမှတ်တေစစ်စင်ရေးအထူးဖွဲ့မှုဒုတိယဗိုလ်ချုပ်ကြီးအောင်စိုးဦးဆောင်ဖွဲ့ကနေမြန်ကြီးမှုဒေသမှာ PGF ခေါင်းဆောင်တွေနဲ့တွေ့ဆုံညှိနှိုင်းဆွေးနွေးခဲ့တာပါတမတော်သတင်းမှပြန်ကြားရေးဖွဲ့ဗိုလ်ချုပ်စော်မင်းထွန်းကတော့တရားမဝင်စီးပွားရေးလုပ်ငန်းတွေမှာ PGF ခေါင်းဆောင်တွေပတ်သက်ဆက်နွယ်နေတာတွေရှိနေတဲ့အတွက်သတိပေးသားမြစ်တာဖြစ်ကြောင်း FOE ကိုပြောဆိုထားပါတယ်တရားမဝင်စီးပွားရေးလုပ်ငန်းတွေပေါ်မြန်မာအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေလှုပ်လှချိန်မှာပဲဆိုင်းနိုင်ငံနဲ့နေစပ်ကရင်ပြည်နယ်ထဲမှာတရုတ်ရင်းနှီးမြှုပ်နှံသူတွေကအမေရိကန်ဒေါ်လာ15ဘီလီယံအကုန်ကျခံတည်ဆောက်နေတဲ့ရွှေကုတ်ကူမြို့သက်စီမံကိန်းဟာတရုတ်နိုင်ငံကအကောင့်တွေပေါ်နေတဲ့ကမ္ဘာလမ်းစီမံကိန်းနဲ့ပတ်သက်မှုမရှိကြောင်းပြီးခဲ့တဲ့နှစ်မှာပဲတရုတ်နိုင်ငံကပြောဆိုခဲ့တာပါတရုတ်နိုင်ငံအနေနဲ့နိုင်ငံခြားကလောင်းကစားလုပ်ငန်းတွေမှာယင်းနီမြှုပ်နှံထားတာတွေကိုခွင့်ပြုကြောင်းလဲရန်ကုန်မြို့ကတရုတ်တိုင်ယုံကနေကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ကျွန်တော်နိုင်ကုန်းနေ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ